Omicron coronavirus ပိုတဲ့ဟာ Delta ပိုမြင့်တဲ့ပိုပြီးကူးစက်လွယ်ပြီး COVID ကာကွယ်ဆေးအာဏိသင်ကိုကျော်ပါစေပေမဲ့ခဏဦးရတဲ့အချက်လက်တွေအရယောဂလက္ခဏာကတော့တိတ်ပြင်းထန်တာမတွေ့ရဘူးလို့ WHO ကတင်းငရင်းနဲ့မှပြောပါတယ် Delta ပိုကိုဒီနှစ်ဆန်းပိုင်းလောက်မှာအိန္ဒိယမှာပထမဆုံးစတွေ့တာဖြစ်ပြီးကမ္ဘာတစ်လောကကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေမှာဒီပိုနဲ့ကူးစက်ခံသူကအများဆုံးပါဒါပေမဲ့မျိုးဗီဇပြောင်းလဲမှုတိတ်များတဲ့ Omicron ပိုးကတော့တောင်အာဖရိကမှာစတွေ့တာဖြစ်ပြီးစတွေ့ပြီးချိန်မှာပဲတောင်အာဖရိကကနိုင်ငံတွေအတွက်ကမ္ဘာတစ်လောနိုင်ငံတွေကခီးတွားကန့်သတ်မှုတွေချမှတ်ခဲ့တာပါOmicron ပိုးဟာဒီဇင်ဘာ9ရက်နေ့ထိဆိုနိုင်ငံပေါင်း63နိုင်ငံကိုကူးစက်သွားခဲ့ပါတယ်။ Omicron ပိုးကူးစက်မှုနဲ့ပတ်သက်ပြီးအချက်လက်တွေတေချာမသိရသေးတဲ့အတွက်ဒီပိုးကူးစက်မှုကိုရှော့မတွက်ဖို့ WHO ကတတိပေးပါတယ်။ကနူးအထောက်ထားရ Omicron ဟာ COVID ကာဝယ်ဆေးအာနိသင်ကိုကျော်ပါစေတယ်လို့ Delta ပိုးရဲ့ကူးစက်မှုပိုများတာတွေ့ရပါတယ်။ဒါအပြင်ဒီ Omicron ပိုးကူးစက်ခံရသူကရောဂါလက္ခဏာတိတ်မပြပဲအဖျားနည်းနည်းပဲရှိတာမျိုးတွေ့ရပြီးတော့ပိုးနဲ့ပတ်သက်ပြီးအသေးချာမသိရသေးဘူးလို့ပြောပါတယ်။ဒီပိုးတစ်ခု November 24ရက်မှာတွေ့ကြောင်းတောင်အာဖရိကကသတင်းထုတ်ပြန်ခဲ့တယ်လို့ Pfizer BioNTech ကုမ္ပဏီကလည်းသူတို့ဆေး3ချိန်ထိုးထားသူတွေနဲ့ဒီပိုးဒဏ်ကိုခံနေရှိတာတွေ့ရတယ်လို့ပြီးခဲ့တဲ့သတင်းပတ်မှာထုတ်ပြန်ခဲ့ပါတယ်။